င်းစိန်ထောင်ထဲမှာအတန်တိတ်တပိတ်မှာပါဝင်ခဲ့သူတွေကတချို့ကိုထောင်ဝင်စာပေးပို့နိုင်မှုမိသားစုတွေအခက်အခဲဖြစ်နေကြပါတယ်။ထောင်တွင်းကိုပေးပို့လိုက်တဲ့စာတွေပစ္စည်းတွေကိုလည်းထောင်အာဏာပိုင်တွေဘက်ကအသေးစားစစ်ဆေးနေတယ်လို့သူတို့အမှုမှာလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေတချို့က VOA ကိုပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုကြော်ကြော်သိမ်းပြောပြပေးပါရှင်။
ဒီဇင်မာလာ၁၀ရင်းဒီကအင်းစိန်ထောင်တွင်အတန်တိတ်တပိတ်မှာပါဝင်ခဲ့လို့တိုက်ပိတ်ခံခဲ့ရတဲ့အကျဉ်းသား89ယောက်တဲကတချို့ဒီကနေ့အထိတိုက်ပိတ်ခံရရဆဲဖြစ်ပါတယ်။မူလအကျဉ်းခန်းတွေစီပြန်ရောက်နေကြတဲ့တချို့အတွက်လည်းအခုချိန်ထိထောင်ဝန်စာပေးပို့နိုင်ဖို့မိသားစုတွေအခက်တွေ့နေတော့မယ်လို့သူတို့ရဲ့အမှုလဲရှိနေသူက VOA ကိုပြောပါတယ
်။အဆန်းထောင်လုပ်တဲ့လူတွေကိုသူဟိုထောင်ဝင်ပြည်တော်နဲ့တိုက်ပိတ်ကြရရှိတဲ့ထောင်ဝန်စာဒီချက်တော့စာရင်းချက်တော့ရှိပါတယ်။ကြည့်တဲ့အခါတော့အကုန်လုံးကြီးပါဖြစ်ကြတော့မဟုတ်ဘူးဒီကျွန်တော်တို့ဆန်းနဲ့ဆန်းလုပ်ထားတဲ့လူတွေနဲ့ပတ်သက်ရင်တော့တော်တော်လေးစစ်စစ်ကြည့်လို့လုပ်ရတယ်တွေ့အပြစ်ပေးထားတဲ့လူတွေမဟုတ်ဘူးဆိုခဲ့ရင်တော့မိသားစုဝင်ဒီအင်္ဂလိပ်ဇာတ်နဲ့ပတ်ပုံနေပါရင်အဆင်ပြေပါတယ်ဒါသိကြမှာမရှိပါဘူ
းအတန်တိတ်တပိတ်မှာပါဝင်ခဲ့လို့အပြစ်ပေးခံရပြီးဒဏ်ရာရခဲ့သူတွေရဲ့နာမည်စင်းတွေလူမှုကွန်ရက်ပေါ်မှာပြန့်နှံ့ခဲ့ပြီးတဲ့နောက်ဒီသတင်းပြန့်နှံ့မှုနဲ့ပတ်သက်လို့ထောင်အာဏာပိုင်တွေကရှေ့နေတချို့ကိုသတိပေးခဲ့ပါတယ်။ထောင်တွင်းအတန်တိတ်တပိတ်မှာပါခဲ့သူတွေကတချို့သတင်းနှစ်ပတ်တိုက်ပိတ်ခံခဲ့ရပြီးတချို့ကတော့ဆက်ပြီးတော့တိုက်ပိတ်ခံရဆဲပါ။တချို့ရခိုင်အဆောင်တွေစီဒီကနေ့ပြန်ရောက်နေကြပြီးသူတို့အတွက်လိုအပ်တဲ့ပစ္စည်းတွေကိုတော့အဆင်ပြေပြေပေးလို့ရနေပြီလို့နောက်ထပ်ရှေ့နေသူကပြောပါတယ်။ကျန်တဲ့သူရဲ့အခြေအနေကိုတော့သူလည်းသေချာမသိရသေးတဲ့အကြောင်း VOA ကိုပြောပါတယ်။
ဟုတ်ပါတယ်မတော်သူတို့ဒီတိုက်ပိတ်ခံရတဲ့လူငယ်တွေတော့အင်းအားနေဒီဟာဟိုအင်းအင်းသားတို့ကခဏပိတ်ထားပြီးတယ်ခဏခဏပိတ်ထားလို့သူတို့ပြီးလဲသူတို့ရှိနေအောင်လေဘူးနောက်ပိုင်းတော့သူတို့အကျဉ်းဆုံးပြီးတယ်နောက်တစ်ခါကဘယ်သူကဘယ်လိုပြောလိုက်လဲတော့မသိဘူးအဲအကသားကြီးကလည်းမေးပါထွက်လာတဲ့ခါကျတော့လည်းသူ့ပြန်မောင်းလို့ချားတယ
်ဒီဇင်ဘာလ10ရက်နေ့ထောင်တွင်းအတန်တိတပိတ်မှာပါလို့ထောင်အနာပိုင်တွေရိုင်းနေခဲ့ချိန်မှာဒဏ်ရာပြင်းပြင်းထန်ထန်ရသူတချို့လည်းဈေးကူတော်မှုများပဲတိုက်ပိတ်ခံရတယ်လို့ရှင်နေတွေအရက်ဖက်အဖွဲ့အစည်းတွေကပြောထားပါတယ်။အရင်ဦးစီးဌာနကတော့ဒါနဲ့ပတ်သက်ပြီးတုံ့ပြန်တာမရှိသေးပါဘူး။နိုင်ငံရေးကျွမ်းသားများကိုရင်ဆောင်ဆောင်ရေးအသင်း ABB ရဲ့နောက်ဆုံးထုတ်ပြန်ချက်အရဆိုရင်ဖေဖော်ဝါရီလတရနေ့ဆီယန္နာဒေညင်ကစလို့ဒီဇင်ဘာလ29ရက်နေ့အထိဖမ်းဆီးခံရသူပေါင်း 8,282 ဦးရှိပါတယ်။အဲ့ဒီအထက်က423ယောက်ထောင်ဒဏ်ချမှတ်ခံရပြီး39ယောက်ကတော့တည်ဒဏ်ချမှတ်ခံရတယ်လို့ ABB ကဖော်ပြပါတယ်။စစ်ကောင်စီကတော့ ABB ရဲ့ကိန်းဂဏန်းတွေဟာချက်ကားပြောဆိုတာဖြစ်တယ်လို့ပယ်ချလိရှိပါတယ်ခင်ဗျာ